ကမ္ဘာလူငယ်များနေအခမ်းအနားအစီအစဉ်တစ်ခုဖြစ်တဲ့ပနမနိုင်ငံမှာရောက်ရှိနေတဲ့ကက်သလစ်သာသနာပိုင်ပိုယဟမင်ဂျီဖရန်စစ်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းကာကိုတစ်ချောင်းလုံးပြောဆိုနေတဲ့သမ္မတဒေါ်နယ်ထရန့်ပေါ်မှာဝေဖန်သွားပါတယ်။ဒီလိုအပြုအမူမျိုးဟာအရာအလုံးကိုပျက်စီးစေသလိုလူ့အဖွဲ့အစည်းမှာခွဲခြားဆက်ဆံပြီးတော့ပြဿနာတွေကိုလည်းခွဲခြားဆက်ဆံဖြေရှင်းနိုင်တယ်လို့လူတွေကြားမှာထင်မြင်ယူဆသွားနိုင်တဲ့မမြင်နိုင်တဲ့ဒတိုင်းတစ်ခုတိဆောက်ရရောက်ကြောင်းလည်းမိန့်ကြားသွားပါတယ်။လူအဖွဲ့စည်းနဲ့လူမှုအတိုင်းဝိုင်းတွေကြားမှာဒီလိုလောက်ရက်တွေကိုစော်ရကားတက်တာအပုတ်ချတာကလွဲလို့ဘာမှမလုပ်ဖဲနဲ့ထားခဲ့မယ်ဆိုရင်တော့သဘောထားအကွဲပြားမှုတွေအပြစ်တင်တာတွေရှုံးချပြစ်တင်တာတွေလို့မကောင်းတဲ့တန်တရားတွေမှာရုံထွက်နိုင်မှာမဟုတ်ကြောင်းလည်းသတိပေးသွားပါတယ်။ပနမနိုင်ငံမှာရောက်နေတဲ့ပုံရဟန်းမင်းကြီးကဒီနေ့မှာတော့၄ရက်မြောက်နေ့အဖြစ်နဲ့ရာစုနှစ်ပေါင်းများစွာတက်တန်းရှိပြီဖြစ်တဲ့ Saint Mary Cathedral ကျောင်းတော်မှာဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။ဒီနေ့မှာပဲဆန်ဟိုစီကျန်းစာတင်ကျောင်းကအစာတင်သားဖုန်းတော်ကြီးတွေနဲ့ပုံရဟန်းမင်းကြီးတွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။တွေ့ဆုံခြင်းမှာလူငယ်တွေရဟန်းပါဝင်တဲ့အရေးအတွက်ကြားဆင်းလာတဲ့ကိစ္စအကြောင်းရင်းတွေကိုပုံရဟန်းမင်းကြီးကမိန့်ကြားမယ်လို့လည်းမျှော်လင့်ရပါတယ်။ဒီနောက်မှာတော့ပနမနိုင်ငံဂိုင်းချုပ်ဆရာတော်ဟိုစီဒိုမင်ဂိုအယ်လိုဝါနဲ့အတူကမ္ဘာလူငယ်များနေအခမ်းအနားတက်ရောက်လာတဲ့လူငယ်၁၀ဦးနဲ့လည်းနေ့လယ်စာအတူဆောက်ဖို့စီစဉ်ထားပါတယ်။မနေ့တော့ကတော့ပုတ်ရဟန်းမင်းကြီးကလူငယ်ထိမ့်သိမ့်ရေးစခန်းတစ်ခုကိုတွားရောက်လဲပတ်ခဲ့တဲ့အတွက်ထိမ့်သိမ့်ခံလူငယ်တွေလည်းကမ္ဘာလူငယ်များနေ့မှာဆင်နွှဲခွင့်ရခဲ့တာပါထိမ့်သိမ့်ခံလူငယ်တွေတဲက၅ဦးဟာပုတ်ရမဲအဟမ်းမင်းကြီးစီမှာအားဘက်ဖြေခဲ့ပါတယ်လူအတိုင်းဝိုင်းကလူတွေကိုလူဆိုးလူကောင်းအပြစ်ရှိသူအပြစ်ကင်းသူအဖြစ်နဲ့တတ်မှတ်ပြထန်းကြတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းနဲ့လူအတိုင်းဝိုင်းအနေနဲ့လူတွေကိုပြောင်းလဲခွင့်ရအောင်လို့အခွင့်အလမ်းတွေဖန်တီးပေးဖို့လိုအပ်ကြောင်းလဲလူငယ်ထိမ့်သိမ့်ရေးစခန်းမှာရောက်ရှိနေစီမှာပုတ်ရဟန်းမင်းကြီးကမိန့်ကြားသွားပါတယ်ရှင်